မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့ငကြားသိရင်ကမိုးကြီးရေရှမ်းမှုတွေကြောင့်တင်းချီတဲ့ဒေသခံတွေဥယျာဉ်ဆန့်ခွာထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်တပ်နဲ့ဒေသခံကာကွယ်တပ် PDF တွေကြားတိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာလူပေါင်းထောင်ချီပြီးတော့ဥယျာဉ်ဆန့်ခွာထွက်ပြေးနေရတယ်လို့ချင်းပြည်နယ်မင်းတပ်တဝိုက်မှာလည်းဒေသခံ16,900ကျော်နေရဆန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကတောက်ချာနေမှာသတင်းထုတ်ပြန်ပါတယ်။တကြိမ်တည့်ရစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာလည်းလူပေါင်း3,400ကျော်နေရဆန့်ခွာထွက်ပြေးနေရတာပါ။ချင်းပြည်နယ်ကမြို့နယ်15ခုမှာ2021-23ပိုင်းကစပြီးတော့နေရဆန့်ခွာထွက်ပြေးသူ26,000ကျော်ရှိပြီးခုထိမပြောင်းနိုင်သေးသူက6,400ကျော်ရှိတယ်လို့ပြောပါတယ်။ပြည်ရင်းဒုက္ခနဲ့ဒုက္ခတွေစခန်းနေနဲ့ချင်းပြည်နယ်ကရင်ပြည်နယ်တွေကစစ်ဆောင်ဒုက္ခတွေပြီးဆန်းနေရိတ်ကပြက်လက်တဲ့တရင်တွေအတွက်လည်းဆိုရင်ကြောင့်ပြောပါလေဇွန်လလအလဲကစပြီးမုတ်တုံမိုးတိထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်ကချင်ကရင်မွန်ရခိုင်ချမ်းအစီပိုင်းနဲ့မန္တလေးကနင်းလာရီတိုင်းတွေကလူပေါင်း3,500လောက်ရေစဲဘေးဒဏ်ခံရပြီးတိုက်ဆုံးမှုနဲ့အတူနေအိမ်တွေဆိုက်ခင်းတွေပျက်စီးကြရတယ်လို့လည်းပြောပါတယ်